ဆီးရီးယားအာဏာရှင်သမ္မတဘက်ရှယ်အယ်အဆက်ကိုခင်မီလေရင်ဖြတ်ဒုံးလက်နဲ့တွေမပေးဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတွေကရုရှားအစိုးရကိုတိုက်တွန်းနေပါတယ်။ရုရှားအစိုးရကဆီးရီးယားကိုလက်နက်တွေထောက်ပံ့ပေးမယ်ဆိုရင်ဆီးရီးယားပြည်ရင်းစစ်ဖြစ်နေတာအချိန်ပိုပြီးကြာသွားနိုင်တယ်လို့ဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးပွဲပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးဂွီဒိုဗက်စတာဗဲလာတို့ကပြောကြားလိုက်တာပါ။ရုရှားကလေကြောင်းရန်ကာကွယ်ရေးစနစ် S-300 ကိုဆီးရီးယားကိုလွှဲပြောင်းပေးမယ်ဆိုရင်အစ္စရေးနိုင်ငံအတွက်အန္တရာယ်ရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အဲ့ဒီဒေသရင်းငြိမ်းချမ်းရေးဖို့ဝိုင်းဝန်းပြီးစူးစမ်းနေချိန်မှာအီရန်နဲ့ဟစ်စ်ဘိုလာစစ်သွေးကြော်တွေစီကလက်နက်တွေရနေတဲ့ဆီးရီးယားအတွက်ရုရှားကအဆင့်မြင့်လက်နက်စနစ်ကိုတက်ဆင်ပေးတာဟာအကျိုးမရှိဘူးလို့လည်းပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးကလည်းအာဏာရှင်အဆက်အစွဲကိုလက်နက်တက်ဆင်ပေးတာဟာလုံးဝမှားတယ်လို့ဆိုပါတယ်။ရုရှားကအခုလိုလက်နက်တွေပေးတာဟာရှေ့လာတဲ့ဂျနီဗာမှာကျင်းပဖို့စီစဉ်ထားတဲ့ဆီးရီးယားငြိမ်းချမ်းရေးနိုင်ငံတကာဆွေးနွေးပွဲမှာဆီးရီးယားအစိုးရနဲ့အတိုက်အခံတွေပါပါဝင်လာအောင်လှုပ်ဆောင်နေတာတွေအတွက်ထိခိုက်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဆီးရီးယားနိုင်ငံပြည်ရင်းစစ်ပွဲမှာနိုင်ငံခြားကဝင်ရောက်ဆွတ်ဖက်မှုတွေမရှိအောင်ကာကွယ်ဖို့အတွက်လေရင်ဖြတ်ဒုံးလက်နက်တွေဆီးရီးယားကိုဆက်ပြီးပို့ပေးမယ်လို့ရုရှားကကြေညာထားပါတယ်။ဒါပေမဲ့တောက်ကြတဲ့ရုရှားသတင်းဌာန Interfax ကသတင်းတပုတ်မှာတော့ဆီးရီးယားကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေအတွက်ပစ္စည်းတွေတင်ပို့မှုကလာပေါင်းများစွာနှောင့်နှေးသွားနိုင်ပြီးစက်တင်ဘာလတည်းမစောနိုင်ဘူးလို့လက်နက်ထုတ်တဲ့စစ်မှုသတင်းရပ်ကွက်ကိုကိုကာဘီဖော်ပြထားပါတယ်။